မွန်ပြည်နယ်တထိုင်ဦးမြို့နယ်မှာရှိတဲ့ရန်ကုန်မော်လမြိုင်ကားလမ်းပေါ်ကကမာဆိုင်ကျေးရွာအနီးကတန်ကူကွန်ကရစ်တရားတစ်စင်ဩဂုတ်လ2ရက်နေ့ဒီကနေ့မှာတော့မိုင်းပေါက်ကွဲမှုဖြစ်ခဲ့ပါတယ်။အဲ့ဒီမိုင်းပေါက်ကွဲမှုအတွင်းမှာတရားကြိုးကျသွားခဲ့တဲ့အတွက်ကားလမ်းပိတ်ဆို့မှုတွေဖြစ်နေပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်တထိုင်မြို့နယ်ထဲမှာရှိတဲ့ရန်ကုန်မော်လမြိုင်ကားလမ်းမပေါ်ကကမာဆိုင်ကျေးရွာအနီးမှာရှိတဲ့တန်ကူကွန်ကရစ်တရားဟာဩဂုတ်လ2ရက်နေ့ကမိုက်ပေါက်ကွဲမှုကြောင့်ကျိုးသွားခဲ့ကြောင်းဒီအတွက်ကားကြီးတွေကတော့ပိတ်ဆို့ကိုပြီးသွားလာလို့မရကြောင်းကားသေးတွေကတော့ရွာပတ်လမ်းတွေကနေခက်ခက်ခဲခဲသွားလာနေကြကြောင်းဒေသခံတို့က VOA ကိုပြောပါတယ်
။အမှဒီနေ့မနေ့ပဲမှာဒီနေ့မနေ့ပဲ၄နာရီငောင်းရှင်းလာတာဖြစ်သွားတယ်မှာဒီနေ့၄နာရီလောက်ပါမိုင်းတော့လုံးကွဲတယ်မှာတစ်ခေါက်ကျိုးရတဲ့ဒါနဲ့စိတ်မဝင်ဘူးပေါ့နော်အဲ့နာနေမှာမြန်မာဟောကမာဆိုင်သရားလို့ပြောမှာလားတမဆိုင်ဒီဝအူဒီဝလေးဆိုင်ဝအနည်းသရားပေါ်တော့မှာမနေ့ကတော့မနေ့အစောပိုင်းတော့ကားလမ်းကြီးပိတ်သွားရဲ့ပေါ့ကားလမ်းကြီးပိတ်သွားရဲ့ဒီကားသေးတွေတော့ပဲဒီရွာတွေရွာပတ်နေကနေသွားလို့ရတယ်အမေမဲဟိုဘုံပြောမဲစိတ်အညာကြီးသွားလို့မရဘူးဘူးတော့ရွာထဲမှာလည်းပဲဒီကြော်ထားတော့လေဖြည့်ရက်တွေကကြီးကြော်ထားတော့ဘွက်တွေတအားများနေရောလေကားတွေကစိတ်အညာကြီးသွားလို့မရဘူးမဲဒီညနေပိုင်းတော့ပြန်ပွင့်သွားပြီမှာဟုတ
်အခုမိုင်းခွဲခံရတဲ့တရားကတော့ရန်ကုန်မော်လမြိုင်ကားလမ်းမိုင်းတိုင်အမှတ်၃ပြင်းဆောင်၁၃လေးတံတားဖြစ်ပါတယ်။မွန်ပြည်နယ်အတွင်းကတံတားငယ်တွေမိုင်းခွဲခံရတာဟာ၅ချိန်ထက်မနည်းရှိနေပြီဖြစ်ကြောင်းကိုလည်းဆက်ပြောပြပါတယ်
။အခါမက်ဆော့တံတားဆိုရင်လည်းလက်ခါလောက်ဖြစ်တာကိုပြောလို့။နောက်ပြီးကြောင်းအိတ်တံတားဆိုရင်လက်ခါလောက်အချိုးခံရတာပြောလို့လက်ခါပုံကလောက်အချိုးခံရတာ
။အခုလိုမျိုးတံတားမိုင်းခွဲခံရတာနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုလည်းထုတ်ဖော်ပြောဆိုတဲ့အဖွဲ့အစည်းမရှိသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။